အီရန်ဆိုရကရွေးချယ်ထားတဲ့ကုလသမဂ္ဂဆိုင်ရာအီရန်တမ်မတ်ကြီးကိုအမေရိကန်ပြည်ထောင်စုကပြည်ဝင်ခွင့်ဗီဇာပေးဖို့ညှင်းဆိုတာနဲ့ပတ်သက်လို့ကုလသမဂ္ဂကော်မတီအရေးပေါ်အစည်းအဝေးခေါ်ပေးဖို့အီရန်ကတောင်းဆိုလိုက်ပါတယ်။အီရန်ကရွေးချယ်တဲ့တမ်မတ်ကြီးမစ္စတာဟာမစ်အဗ်ဒူတလာဘီဟာ1989ခုနှစ်တေရန်မြို့တော်အမေရိကန်တန်ယုံစီးနင်းမှုမှာပါဝင်ခဲ့သူဖြစ်တယ်ဆိုပြီးတော့အမေရိကန်ကကန့်ကွက်တာဖြစ်ပါတယ်။အီရန်ဆိုရရဲ့ရွေးချယ်မှုဟာအလုံးမဖြစ်နိုင်ဘူးလို့အမေရိကန်အင်ဂျီရောပြောခွင့်ရသူကဆိုပါတယ်။ဒီဆုံးဖြတ်ချက်ကြောင့်တန်တမန်ရေးအပြည့်သဘောတည်ရောက်မှုတွေရှိသွားနိုင်တယ်လို့အနေနဲ့များတဲ့အစဉ်လာတစ်ရက်လည်းဖြစ်သွားစေနိုင်တယ်လို့အီရန်နိုင်ငံရဲ့ကုလသမဂ္ဂကိုယ်စားလှယ်အဖွဲ့ကတင်းလာနေမှာပဲစာတစောင်ပေးပို့ခဲ့ပါတယ်။ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတနိုင်ငံကိုပြည်ဝင်ခွင့်ဗီဇာမပေးတာဟာကုလသမဂ္ဂဗဒိန်ရှင်နဲ့နိုင်ငံတကာဥပဒေကိုဆန့်ကျင်နေတယ်လို့စာမှာပြောထားပါတယ်။အင်ရှင်နိုင်ငံနဲ့ဆက်ဆံရေးကုလသမဂ္ဂကော်မတီအနေနဲ့ဒီကိစ္စကိုအမြန်ဆုံးကင်တွယ်ဖြေရှင်းပေးဖို့အီရန်ကလိုလားတာပါဒီကော်မတီကိုစိုက်ပရက်စ်နိုင်ငံကဦးဆောင်ပြီးတော့နောက်သတင်းပတ်မှာအစည်းအဝေးခေါ်ပြနိုင်တယ်လို့ကုလသမဂ္ဂဆိုင်ရာစိုက်ပရက်စ်တမ်မကြီးနီကိုလတ်စ်အီမိုင်လောက်ကိုကိုးကားပြီးတော့ရိုက်တာသတင်းတပုတ်မှာဖော်ပြထားပါတယ်ရှင်